တူရကီမှာနှစ်နှစ်ကြာဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့အမေရိကန်ခရီးယန်သက်ုပ်ဆရာကမနေ့စနေနေ့နေခင်ပိုင်းမှာသမ္မတအင်ပီရိုရုံးကမှာသမ္မတဒေါ်နယ်ထရန့်အညီထူထောက်ပြီးဖျားသခင်ထံကတကိုးဆုလက်ချီးမြှင့်ဖို့ဆုတောင်းခဲ့ပါတယ်။ဧဝံဂေလိခရီးယန်တဦးဖြစ်တဲ့သက်ုပ်ဆရာအန်ဒရူးဘရွန်ဆန်ကသူ့လွတ်မြောက်ရေးအတွက်တူရကီအစိုးရပေါ်ကိုအမေရိကန်ဘက်ကပြင်းပြင်းထန်ထန်ဖျားပေးခဲ့တဲ့အတွက်ကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ခရီးယန်သင်းဥဆရာဘရွန်ဆန်လွတ်မြောက်လာတဲ့အပေါ်တူရကီသမ္မတရစ်စက်ဖီယာအာရူဝန်ကိုကျေးဇူးတင်တယ်လို့လည်းသမ္မတထရန့်ကပြောဆိုလိုက်ပြီးငွေပေးခဲ့ရတာမရှိဘူးလို့လည်းပြောဆိုသွားပါတယ်။ဘရွန်ဆန်လွတ်မြောက်ရေးအတွက်ဘာတွေလုပ်ခဲ့ရလဲလို့သမ္မတထရန့်ကို VOA ကမေးမြန်းခဲ့တာမှာတော့သမ္မတကတူရကီနဲ့ဆွေးနွေးခဲ့တဲ့အကြောင်းနောက်လှုပ်ထုံးလုံနေအတိုင်းဆောင်ရွက်ပြီးတဲ့နောက်မှာသူ့လွတ်လာတာဖြစ်တယ်လို့ဖြေကြပါတယ်။ဘရွန်ဆန်လွတ်မြောက်ရေးအတွက်အချိန်တော်ကြာကြိုးစားခဲ့ရတယ်လို့လည်းသမ္မတကစစ်စစ်နဲ့တီလေးစိတ်မှဖြေကြခဲ့တာပါ။ဘရွန်ဆန်လွတ်မြောက်လာတာကြောင့်အမေရိကန်နဲ့တူရကီကြားတန်တမန်ရေးအငင်းပွားမှုအဆုံးသတ်သွားပါပြီ။အမေရိကန်ဒီကိစ္စကိုဖြေရှင်းလိုက်နိုင်တာဟာဆိုရင်အမေရိကန်နဲ့တူရကီဆက်ဆံရေးမှာအင်မတန်မှကောင်းမွန်တဲ့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်ရှင်။